ော်ဗိုမျော်လင့်တော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တယ် AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်တွဋ္ဌရှင်များခင်ဗျာမျော်လင့်ခြင်းအတန်မြန်မာအစီအစဉ်ကိုနက်6ນາရီမိနစ်30မှ8ນາရီအထိ16မီတာကီလိုဟတ်0653ညညာပိုင်း9ນາရီမှ9နာရီမိနစ်30အထိ19မီတာကီလိုဟတ်15533ညမှနေ့စဉ်အတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့ထုတ်လွှင့်တင်ဆက်ပေးမယ့်အစီအစဉ်တွေကတော့ကျန်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာတော်အစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်တော်ဒရှင်များရှင်အာရောချံပရမလာဘန်ကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါတယ်။ဒါကြောင့်ကိုရောစိတ်ပါကျမ်းမာရှင်လန်းစီဖို့ကျမ်းမာခြင်းတွင်ကောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင်
။ကျမ်းမာရေးလေးကတည်းအစည်းစံနာရှင်ပြေလမ်းလျှောက်တာမဲ့တိမ်သိမ်းစို့ကွယ်တို့ခန္ဓာကိုယ်ကို
ပျော်လိခြင်းတန်တော်ဒရှင်များကိုမင်္ဂလာပေါင်းနဲ့ပြည့်စုံနဲ့ညီရဲလေးဖြစ်ပါစေလို့နှုတ်ခွန်းဆက်သလိုက်ပါတယ်။သုဒ္ဓရှင်များရှင်။ကျမပျော်ရွှင်လူပေါင်းတွင်အစီအစဉ်မှာလွမြောက်လန်းဆိုတဲ့ကျမချင်းဆိုင်ရာဘဟုသုတအကြောင်းအရာလေးကိုဝေမျှတင်ပြပြီးသားမှာဖြစ်ပါတယ်ရှင်။သုဒ္ဓရှင်များရှင်။တခါတည်းရန်ကျမတို့ရဲ့ဘေးပတ်ဝန်းကျင်မှာအတိုက်အခံတွေပြဿနာတွေဝန်းရံရှိပြီးမိမိအတွက်ထွက်ပေါက်ရှိသေးလားဆိုပြီးတော့စိတ်ပြက်နေတဲ့အချိန်တွေရှိကြမှာပါ။တောတာရှင်များရှင်။ဘန်ဆိုတဲ့လူငယ်လေးတယောက်ရဲ့ဖြစ်ရမှန်ဘဝလေးအကြောင်းကိုတင်ပြပေးချင်ပါသေး။ဘန်ကို USA နိုင်ငံမှာမွေးဖွားခဲ့ပါသေး။ဘန်ရဲ့မိခင်ကာဆန်ဟာဆင်းရဲပြီးညီကိုမောင်နှမ21ယောက်ရှိတဲ့အိမ်တော်မိသားစုကနေဆင်းသက်မွေးဖွားကြီးမြင့်လာသူတူဖြစ်ပါသေး။ဘန်ရဲ့မိခင်ဟာအသက်12နှစ်အရွယ်မှာတော့မောင်နှမ73ယောက်ရှိပြီးသူမထက်အသက်15နှစ်ကြီးတဲ့အမျိုးသားတူဦးနဲ့အိမ်ထောင်ကျခဲ့ပါတယ်။ဘန်ရဲ့မိခင်ကာဆန်ဟာတတိယနဲ့အထီးသားပညာသင်ကြားခဲ့ရတာမို့သူမအတွေ့စာပတ်တတ်ဖို့ကအခက်ခဲရှိခဲ့ပါတယ်။ကာဆန်အနေနဲ့သားနှစ်ယောက်ထွန်းကားခဲ့ပါတယ်။သောတာရှင်များရှင်ဘန်အနေနဲ့အသက်ငယ်စဉ်သူကြီးမြင့်လာတဲ့အခါဆရာမတို့ဖြစ်ချင်တယ်လို့ပြောခဲ့ပါတယ်။ဘန်တို့မိသားစုဟာရာစုဖို့မှုကြီးဆိုတဲ့ပတ်ဝန်းကျင်မှာနေထိုင်ခဲ့ကြရပါတယ်။ဆင်းရဲတဲ့မိသားစုဖြစ်တဲ့အတွက်ဘန်ရဲ့စိတ်ကူးအိမ်မက်တွေအကောင့်ထဲဖွင့်နိုင်ပါမလား။ဘန်ရဲ့ပတ်ဝန်းကျင်မှာအတိုက်အခံတွေပြဿနာတွေပေါ်များလာပါတယ်။ဒီအရာတွေကဘန်အနေနဲ့အိမ်ပြင်ကိုထွက်လိုက်တာနဲ့တွေ့ကြုံရပါတယ်။ဘန်တက်တဲ့ကြောင့်မှလည်းဒီပြဿနာတွေကလည်းရှိနေပါတယ်။ဆရာဝန်ဖြစ်ခြင်းနဲ့ဘန်အတွက်မျှော်လင့်ချက်ရှိပါရဲ့လား။တောတရှင်များရှင်။နောက်25နှစ်ကြာတဲ့အခါဂျွန်ဟော့ပကင်းစ်ရုံမှာလူအယောက်80ပါဝင်တဲ့အဖွဲ့က9လသားအရွယ်ရှိတဲ့ခေါင်းချင်းစစ်အမွှားကိုအောင်မြင်စွာခွဲစိတ်ပြီးတဦးချင်းနေနိုင်အောင်ပြုလုပ်ဆောင်ရွက်ပေးနိုင်ခဲ့ပါတယ်။ဒီခွဲစိတ်မှုကပထမဆုံးအကြိမ်ဖြစ်ပါတယ်။ဒီခွဲစိတ်မှုပြုလုပ်ဖို့၅လတာကြိုတင်ပြင်ဆင်ခဲ့ရပါတယ်။အစမ်းလေးချင်နာကိုလည်းမကြာခဏပြုလုပ်ရပါတယ်။ခွဲစိတ်မှုကြာချိန်ကစုစုပေါင်း22နာရီဖြစ်ပါတယ်။သုဒ္ဓရှင်များရှင်။ခေါင်းချင်းဆက်အမွှားကိုဥဆောင်ခွဲစိတ်တဲ့ခေါင်းဆောင်ကတော့တခြားသူမဟုတ်ပါဘူးရှင်။ဒေါက်တာဘင်ဂျမင်ကာဆန်ဘဲဖြစ်ပါတယ်။လေးစားရတဲ့သုဒ္ဓရှင်များရှင်။ဘယ်အနေနဲ့သူ့ရဲ့ဘေးပတ်ဝန်းကျင်မှာအတိုက်အခံတွေပြဿနာတွေဝိုင်းနေပြီမဲ့သူဖြစ်ချင်တဲ့ဆရာဝန်တူဖြစ်အောင်စ조사ခဲ့ပါတယ်။ဒဏ်ရာရနေတဲ့စိတ်ကိုပြုပြင်ပြောင်းလဲပြီးအတိုက်အခိုက်တွေကိုကျော်လွှားအောင်မြင်ခဲ့ပါတယ်။သုဒ္ဓရှင်တို့လည်းမိမိတို့ရဲ့ဘဝအတ္တမှာတွေ့ကြုံရတဲ့အခက်အခဲပြဿနာစိတ်ဒဏ်ရာတွေကိုပြုပြင်ပြောင်းလဲပြီးဘဝရဲ့ရည်မှန်းချက်ပန်းနိုင်ကိုအောင်မြင်စွာစုခုရရှိနိုင်ကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင်။ကျေးဇူးတင်ပါတယ်ရှင်
။တ
ော်ဒါရှင်များရှင်။တရားဒေသနာတော်ကိုသ ိတ်ခါတော့ရတမဆရာဦးတိမောင်ဆဲမဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။နာတော်တာစီရင်ခွန်အာယူကြပါစို့
။ချစ်တော်ဓမ္မမိတ်ဆွေများမင်္ဂလာပါ။ယခုလိုမင်္ဂလာရှိတဲ့ဘုရားကောင်းကြီးပေးတဲ့နေ့ရက်တက်မှာကျွန်တော်အားလုံးဘုရားသခင်နဲ့တူမွေးလျော်ပြီးတော့ဘုရားသခင်ကိုမျက်မှောက်ပြုခြင်းအားဖြင့်ဖျားပေးတဲ့ကောင်းချီးမင်္ဂလာအသစ်တင်တဲ့ကျွန်တော်အားလုံးရဲ့ဘဝတတခီးကိုဆက်လက်ပြီးတော့စတင်ကြပါစို့ချစ်တဲ့မိတ်ဆွေပေါင်းတို့ဒီကနေ့မှလည်းပဲချစ်တဲ့မိတ်ဆွေတို့ကိုပေးသွားခြင်းနဲ့သတင်းစကားကတော့အမားနဲ့အမှန်ရှိရခြင်းကဘာကြောင့်လဲအမားနဲ့အမှန်ရှိရခြင်းကဘာကြောင့်လဲဒီနေ့လောကမှာကြည့်တဲ့အခါမှာအမားရှိရင်အမှန်ရှိတယ်ဒုက္ခရှိရင်ဒုက္ခရှိတယ်စသည်အားဖြင့်တွန်တွဲပြီးတော့သွားနေတဲ့အခြေမြစ်တွေနဲ့သွားနေတဲ့ဒီလောကကဘာကြီးဖြစ်ပါတယ်ဒါကြောင့်ဒီနေ့အမှားမှန်ကြားထဲမှာကျွန်တော်တို့ဒီကတော့ရှင်ရက်တည်နေရတယ်၊သွာလာနေရတယ်၊လှုပ်ရှားနေရတဲ့ခါမှာကျွန်တော်တို့မှတို့ရှင်တော့ဘယ်ရန်ကတရားလဲ၊ဘယ်ရန်ကမတရားဘူးလဲဆိုတာကိုဒီနေ့ကျွန်တော်တို့ရဲ့အသက်တာမှာတို့ရှင်လိုလိုလားလားတန်တတရှိကြတယ်နော်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါလူတိုင်းကတော့ရှင်အမှန်တရားဘက်မှာရက်တည်ခြင်းကြတယ်မှန်တာကိုကြိုက်တယ်မှန်တဲ့အတိုင်းပဲရက်တည်ပြီးတော့မှန်တဲ့အတိုင်းလှုပ်ဆောင်တာကိုကြိုက်တယ်သို့ပေမဲ့လည်းပဲလူတွေရဲ့စိတ်ကကြိုက်နေပေမဲ့လည်းပဲကျွန်တော်တို့ကတော့ရှင်အကြိုက်ဆောင်ပြီးတော့မလုဆောင်ပဲနဲ့ကျွန်တော်တို့ကအမားဘက်မှာရောက်ရှိသွားကြတာကိုတွေ့ရတယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့လူတွေကတော့ရှင်ဘာကြောင့်အမားတဲ့မားတဲ့ထဲမှာတော့ရှင်လူတွေရောက်ရှိနေရတာလဲမားရွေးမှုတွေထဲမှာတော့ရှင်လူတွေဘာကြောင့်ကျင်းလည်နေရတာလဲဒီနေ့ဒီအမားထဲမှာတော့ရှင်လူတွေရောက်နေတဲ့ခါမှာအမားရှိရဲ့အမှန်ရှိတယ်ဆိုတာကိုသိလျက်နဲ့အမှန်ဘက်မှာဘာကြောင့်မရောက်လာနိုင်ရတာလေချစ်တဲ့မိတ်ဆွေပေါင်းတို့ဒါတော့နေ့လူတွေကမတရားတာတော့ဘယ်သူမှမကြိုက်ဘူးဟုတ်တယ်မလားမတရားတာလာလောက်တယ်ဆိုလည်းမကြိုက်ဘူးမတရားတာကိုဆွဆွဲတာလည်းမကြိုက်ဘူးဒါကြောင့်မတရားမှုကိုလူတွေကလုံးဝမကြိုက်ကြပါဘူးတရားတာကိုလူတွေကအားလုံးနှိမ့်သက်ကြတယ်ဒါကြောင့်လူတွေကဆိုရှင်တရားတာကိုနှိမ့်သက်တယ်တခိုးချဘိုးကစသူ့လည်းပဲတရားတာကိုနှိမ့်သက်တယ်သူကဘလောက်ပဲမတရားတာလုပ်နေပါစေသူစိတ်ထဲမှာတော့တရားတာကိုပဲနှစ်သက်တာကိုတွေ့ရမယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဘာကြောင့်ကိုနှစ်သက်တဲ့ရာကိုကျွန်တော်တို့အားလုံးကမလုဆောင်နိုင်တာလေတနေ့တော့လူကြီးတယောက်ရဲ့အိမ်မှာဆိုလို့ရှိရင်လူငယ်တယောက်ကဘာမပြောမစုံနဲ့အိမ်ထဲကိုဝင်လာတယ်အိမ်ထဲကိုဝင်လာပြီးတော့အဲ့ဒီလူရဲ့အိမ်မှာရှိတဲ့ပစ္စည်းတွေကိုခါနဲ့ဘာမပြောမစုံနဲ့ရိုက်ခွဲပလိုက်တယ် TV တွေရိုက်ချိုးပလိုက်တဲ့ခုံတွေအားလုံးခါလည်းချိုးပလိုက်တယ်ရှိတဲ့မန်ဘီတော်တွေအားလုံးကိုလည်းပဲရိုက်ခွဲပလိုက်တယ်အိမ်ထဲမှာရှိတဲ့ပရိဘောဂပစ္စည်းအားလုံးကတော့ရှင်လုံးဝဝေးစံကျဲသွားအောင်တခါလည်းကျင်းမသွားအောင်လှုပ်ဆောင်ပလိုက်တယ်ဒုံတိုင်းဒုံတိုင်းတခါလည်းတော့ရှင်ရန်ကားပြီးတော့လုံးဝဖျက်ဆီးပြီးတော့ခါရဲအိမ်ထဲကနေမှထွက်ခွာသွားတယ်ခဏကတော့ရှင်ဖြက်စီးခံရတဲ့လူကြီးကတော့ရှင်ကြီးနေရုံကလွဲပြီးတော့ဘာမှပြန်မတုတ်ပြန်နိုင်လိုက်ဘူးဒီချိန်ကမှတော့ရှင်သူ့အိမ်မှာရှိတဲ့ပစ္စည်းပစ္စည်းရတွေသူ့အိမ်မှာသူ့ပိုင်တဲ့ຢာတွေသူ့ဆိုင်တဲ့ຢာတွေကိုအခုလိုမတရားလာရောက်ပြီးတော့လှုပ်ဆောင်သွားတဲ့ခါမှာလုံးဝမှမကျေနပ်ဘူးစိတ်ထဲမှာလုံးဝမကျေနပ်ဘူးဒါကြောင့်ဒီလူကိုသက်ဆိုင်ရာကနေမှာဆိုရှင်ဖန်ဆီးပြီးတော့တရားစီရင်တာမတရားမှုကိုကောင်းမှုစာပြင်စီရင်ဆုံးဖြတ်တာကိုသူလိုချင်တယ်။အဲ့ဒီတော့ကြောင့်ခေါနာကတို့ရှင်အိမ်ပိုင်ရှင်လူကြီးကတို့ရှင်သူ့အိမ်မှာဖြက်စီးခံရတဲ့အကြောင်းနဲ့ပတ်သက်ပြီးတော့ရဲစခန်းကိုရောက်လာခဲ့တယ်။နော်။ရဲစခန်းကိုရောက်လာတဲ့ခါမှာသူတိုင်တန်းချက်ဖွင့်တယ်။သူ့အိမ်ကိုဒီလိုမျိုးလာရန်ကားသွားတယ်။အဲ့ဒီလူငယ်ဆိုလို့ရှင်တော်တော်လေးကိုတခါတို့ရှင်စိုးတဲ့လူတယောက်ဖြစ်တယ်။ဘာမှလည်းသူနဲ့လည်းပဲအဟံတာလည်းမရှိခဲ့ဘူး။ရံညွန်းညံဝဲလည်းမရှိခဲ့ဘူး။သို့ပေမဲ့လည်းပဲဘာမစီမဆိုင်အိမ်ကိုအခုလိုလာပြီးတော့တောင်းကျမ်းသွားတာကိုလုံးဝမတရားဘူး။ဒါကြောင့်မတရားတဲ့အတွက်ကြောင့်အဲ့ဒီလူငယ်ကိုဖမ်းပေးပါ၊တရားစီရင်ပေးပါ။အဲ့ဒီလူငယ်ကိုလင်းမြစွာဖမ်းပြီးတော့သူ့ကိုချုပ်နှောင်ပေးပါဆိုပြီးတော့လာရောက်ပြီးတော့တိုင်တန်းချက်ဖွင့်ပါလေ။ဒါနဲ့ရဲကလည်းပဲသူ့ကိုမေးတယ်အဲ့ဒီလူငယ်ကိုခမရမှတ်မိသလားလို့မေးတဲ့ခါမှာအာသူ့ရဲ့ရုပ်ကိုတော့တဲတဲကွဲကွဲမှတ်မိတယ်เนาะမှတ်မိတယ်ဒါပေမဲ့ဘယ်ကလာလဲဆိုတာကိုတော့မသိဘူးသ
ိုးရဲ့ရုပ်ကိုတွေ့ရရင်တော့ကျွန်တော်လုံးဝမှတ်မိတယ်ဆိုပြီးတော့ပြန်ပြောပြတယ်ဒါနဲ့ရဲမူကြီးရဆိုရှင်မူခင်းဖိုင်တစ်ခုကိုပေးလိုက်တယ်အဲဒီမူခင်းဖိုင်နဲ့မှာဆိုလို့ရှင်တော့ဓာတ်ပုံတွေအများကြီးရှိတယ်လူတို့တခိုးတွေဒါမှမဟုတ်လည်းရန်ကားတဲ့သူတွေအမျိုးမျိုးမူရစေဝါတုံဆောင်တဲ့သူတွေနော်အဲ့လိုဒုစရိုက်တမအမျိုးမျိုးရဲ့ပုံတွေကိုတခါတည်းထည့်ထားတဲ့ file တစ်ခုကိုအဲ့ဒီအိမ်ပါရှင်လူကြီးကိုပေးလိုက်တယ်ပေးပြီးတဲ့ကောင်မလို့ရှင်ခမရအဲ့ဒီထဲမှာရှာကြည့်ပါအဲ့ဒီထဲမှာလို့ရှင်အဲ့ဒီလူရန်ကားခမရအိမ်မှာလာရောက်တောင်းချမ်းသွားတဲ့လူငယ်ရဲ့ပုံပါကောင်းပါနိုင်တယ်နော်ဒါကဒုစရိုက်တမတွေရဲ့နော်လူရန်ကားတွေရဲ့မှတ်တမ်းဖြစ်တယ်နော်ဒါနဲ့အဲ့ဒီလူကြီးကဆိုရှင်အဲ့ဒီဓာတ်ပုံဖိုင်ကိုတခါတဲ့အယ်ဗန်ကိုလှန်ကြည့်တယ်တရွက်ပြီးတရွက်ဘယ်ညာကြည့်တယ်တပုံပြီးတပုံကြည့်တယ်ကြည့်ရင်ကြည့်ရင်နဲ့အဲ့ဒီလူငယ်ရဲ့ပုံကိုသူလုံးဝရှာမတွေ့ဘူးဒါနဲ့ဆက်ပြီးတော့လှန်ကြည့်တယ်ဆက်ပြီးတော့တပုံပြီးတပုံလိုက်ပြီးတော့ကြည့်တဲ့ခါမှာရဲကတခါလဲလက်ညှိုးထိုးပြီးတော့ဟာခမရအဲ့ဒီပုံကိုသိလားတဲ့အဲ့ဒီပုံသိလားတဲ့ဟာဒီပုံကဆိုသူကြည့်ပြီးတော့ဟာအဲ့ဒီပုံကငါပုံပဲငါရပုံဘာဖြစ်လို့ဒီဖိုင်ထဲမှာရောက်နေတာလဲတဲ့နော်ရာသပွက်သားတွေထားတဲ့ဖိုင်ဒူးစိုက်တမားတွေကိုတခါတည်းကိုမှတ်တမ်းတင်ထားတဲ့ဖိုင်ထဲမှာငါရဲ့ပုံဘာကြောင့်ပါနေရတာလဲဒီချိန်ခါမှာရဲမူကြီးကဆိုရှင်ခမားကိုလွန်ကဲတဲ့3နှစ်လောက်ကစပြီးတော့ကျွန်တော်တို့ကမြေလန်ရှာနေတာတဲ့အခုတော့တွေ့တော့လဲပဲတိုက်ဆိုင်ဆိုင်တခါတဲ့ယုံပါရှာစရာမလိုဘဲနဲ့လာတွေ့နေတာခမားကိုဝရံပြေကတ်ထားတာကြာပြီတဲ့ဖမ်းဖို့ဝရံပြေကတ်ထားတာတဲ့ချစ်တဲ့မိစေပေါင်းတို့ဒီနေ့တခါတလေကျွန်တော်တို့ကဆိုရှင်သူတပားမတရားတာကိုတော့ကျွန်တော်ကလုံးဝမတရားတာကိုတရားအောင်လုတ်ပေးဖို့ရန်အတွက်မိမိမှာဆိုရှင်မိမိရဲ့မှာဆိုရှင်မတရားခံလိုက်ရတဲ့ခါမှာကိုကပြောလို့ရှင်အဲ့ဒီလူကိုစီရင်ပေးဖို့ရန်အတွက်လူတွေကဆိုရှင်တော့တခါတဲ့ရှေ့တန်းတင်ပြီးတော့တရားတာကိုကြိုက်ကြတယ်ဒါပေမဲ့ကိုကဘာတွေလှုပ်ဆောင်ထားသလဲဆိုတာကိုတော့ကိုတိုင်ကမေ့နေကြတယ်နော်ကိုကလောကကြီးရဲ့အလယ်မှာဆိုရှင်ကိုရဲ့ဒူးဆိုင်ကိုဖုံးပြီးတော့ဟန်ဆောင်ပန်ဆောင်နဲ့လူသူချားတဲ့မှာလို့ရှိရင်ကိုတိုင်ကအပြစ်ကင်းစင်တဲ့တရားတဲ့သူတယောက်ဖြစ်တယ်မှန်တဲ့လူတယောက်ဖြစ်တယ်ဆိုပြီးတော့ရက်တည်နေကြတယ်ဒီနေ့အမှားမှန်ချားတဲ့မှာယနေ့ကျွန်တော်တို့ရဲ့အသက်တာကဆိုရှင်ဘလောက်မားနေတယ်သူတော်ကိုယနေ့ကျွန်တော်ကလက်ညိုးတစ်ချောင်းထိုးရင်ကျွန်တော်ဘာလဲမြန်မာစကားပုံရပါပြီလေကိုဘက်ကိုလက်ညိုးလက်ကဘယ်နှချောင်းပြန်ထိုးတယ်လဲဆိုပြီးတော့မေးခွန်းမေးလေရှိကြတယ်မိတ်ဆွေပေါင်းတို့ဒါတော့ဒီကျွန်တော်ကဆိုရှင်သူတော်ဘာရဲ့အမားကိုတော့မြင်ပြီးတော့အဲ့ဒီအမားအတွက်သူတော်ဘာမတရားတာကိုတွေ့တဲ့ခါမှာကိုကတရားတာကြိုက်တဲ့အတွက်ကြောင့်တရားတာကိုတရားတဲ့အတိုင်းပဲဖြစ်စေခြင်းနဲ့ဆန္ဒတွေရှိကြတယ်။ဒါပေမဲ့ကိုမတရားတာကိုတော့ကိုကိုယ်သူပြန်ပြီးတော့မမြင်ကြဘူး။ချစ်တဲ့မိစေပေါင်းတို့ဒါကြောင့်ဒီနေ့အမားအမှန်ကြားတဲ့မှာကျွန်တော်တို့သွာလာလှုပ်ရှားနေတဲ့ခါမှာဒီနေ့လောကမှာဆိုရှင်လူတွေကဖြစ်ပျက်နေကြတယ်။လူငယ်တွေဘဝတွေမှာကြည့်လိုက်တဲ့ခါမှာလူငယ်တွေကတောင်းကျမ်းတဲ့ထဲမှာရောက်နေကြတယ်။လူငယ်တွေကဆိုရှင်ဒူးဆိုင်မောင်ကိုသမားတွေဖြစ်နေကြတယ်။လူငယ်တွေကဆိုရှင်အမျိုးမျိုးရှမ်းကားပြီးတော့လူငယ်တွေရဲ့ဘဝတက်တာဆိုရှင်ဘာကြောင့်အမားဘက်မှာဦးတည်ပြီးတော့ရောက်ရှိနေကြတာလဲ။အဓိက main ဘာကြောင့်လဲဆိုတာကိုဒီနေ့အဖြေရှာသွားဖို့ဖြစ်ပါတယ်။ချစ်တဲ့မိစေပေါင်းတို့။ဒါကြောင့်လူငယ်တွေကဆိုရှင်ယနေ့အချုပ်အထောင်တွေကြားထဲမှာဆိုရှင်လူငယ်တွေအပြည့်နဲ့ရောက်ရှိနေရတာဘာကြောင့်လဲ။လူချင်းမိပါတွေအပြည့်နဲ့ရောက်ရှိနေရတာဘာကြောင့်လဲမတရားမှုတွေကြောင့်ယနေ့ကျွန်တော်ကဆိုရှင်အချုပ်တွေထောင်နေမှာရောက်နေကြတယ်အဲ့ဒီအချင်းညာကဘသူလှုပ်ခဲ့တာလဲချစ်တဲ့မိစေပေါင်းတို့ဘသူမပြုတ်မမိအမှုပါပဲကိုလှုပ်တဲ့ຢာကကိုပြန်ပြီးတော့ခံစားရတာဖြစ်တယ်နောက်ဒီနေ့ကဘာကြီးမှဆိုရှင်တဏှာနဲ့တဏှာတယောက်နဲ့တယောက်ဘာကြောင့်ရံမျိုးတွေဖွဲ့နေကြတာလဲမလို့တမမုံတီးမှုတွေဘာကြောင့်ပွားများလာတာလဲเนาะမာမန်တည်းရလေအတန်းနဲ့အဲ့ဒီအမားတဲ့ကိုဘာကြောင့်တစွတ်တိုးလူတွေကဝင်ဆန့်ပြီးတော့အသက်ရှင်နေကြတာလဲเนาะချစ်တဲ့မိစေပေါင်းတို့ အဲ့ဒီအချင်းရကိုကြည့်တဲ့အခါမှာလူတွေကငါလှုပ်တာငါမှန်တယ်ငါကြံတာငါမှန်တယ်ငါဆွမ်းဆောင်တာငါမှန်တယ်ဆိုတဲ့သဘောနဲ့ကိုယ့်သဘောကိုသူတို့ကရှေ့တန်းတင်ပြီးတော့ကိုယ့်အာတနဲ့ရက်တည်တဲ့အခါမှာယနေ့ကိုယ့်ရဲ့အမားကိုမမြင်ဘဲနဲ့သူတစ်ပါးရဲ့ကိုယ်ပဲကိုယ်ကတော့ရှင်အမားကိုမြင်ပြီးတော့မှန်ကိုယ့်ရဲ့အမှန်တိုင်းရက်တည်ပြီးတော့လှုပ်ဆောင်တဲ့အခါမှာငါမှန်တယ်ဆိုတဲ့အရာတွေကိုယနေ့ရှေ့တန်းတင်လာကြတာဖြစ်တယ်ချစ်တဲ့မိစေပေါင်းတို့ဒါကြောင့်ယနေ့လူတွေရဲ့ထင်မြင်ချက်နဲ့တုံ့တင်ချက်တွေကိုကြည့်လိုက်တဲ့အခါမှာလည်းပဲကမ္ဘာလောကကြီးမှာစိုးရိမ်စရာတွေဖြစ်လာတယ်။လူတွေကဆိုချင်ဘုရားရဲ့နှုတ်ကပတ်တော်ကိုမျက်မှောက်ပြုပြီးတော့အသက်ရှင်ရမယ်စား။ဘုရားရဲ့နှုတ်ကပတ်တော်ကိုသွေဖီပြီးတော့လူတွေကိုလည်းပဲနှုတ်ကပတ်တော်နဲ့တလွဲတုံ့တင်ပြီးတော့လမ်းပြတဲ့အခါမှာနှုတ်ကပတ်တော်နဲ့ကျွန်တော်ကဆိုချင်လမ်းလွဲနေပြီးဆိုမှတော့ယနေ့ကမ္ဘာကြီးကဘသူမှားလဲဘသူမှန်လဲဆိုတာဘလို့ထောက်ပြနိုင်မလဲငါလောက်တာငါမှန်တယ်လို့ပဲပြောနေကြမှာပဲချစ်တဲ့မိစေပေါင်းတို့ဒါကြောင့်ရှင်းဆောင်လမ်းပြလှောက်ဆောင်နေကြတဲ့ဖခင်ရဲ့သားသမီးတွေကိုစလေတော်တွေတရားဟောဆရာတွေဒီနေ့ဖခင်ရဲ့မှုတော်ဆောင်နေကြိတ်လိုက်တဲ့ခါမှာလောကမှာရှိတဲ့လူသားတွေကိုအမျိုးမျိုးနဲ့တခါတည်းလမ်းပြနေကြတယ်ဒီနေ့ချစ်တဲ့မိစေပေါင်းတို့နောက်ကဘတော့တရားရဲ့လမ်းကနေမှလွဲပြီးတော့ကျွန်တော်ကတော့ရှင်ရှောင်းလန်းနေကြတဲ့လူတွေများလာတဲ့ခါမှာဒီနေ့ကဘာကြီးကမตายရတော့ဘူးကဘာကြီးတို့ရှင်အားလုံးမတရားမှုတွေကြားထဲမှာကုလူခတ်နေရတဲ့ဘဝမျိုးဖြစ်နေပြီချစ်တဲ့မိစေပေါင်းတို့ဒါကြောင့်တချို့သောသူတွေကဘာပြောလဲဆိုတော့ဖခင်ရဲ့ပညာတော်တွေကတော့ရှင်မလို့တော့ဘူးလို့ဆိုကြတယ်နော်အဲဒီလိုဖခင်ရဲ့ပညာတော်မလို့တော့ဘူးလို့ဆိုနေတဲ့အတွက်ကြောင့်ဒီနေ့လောကကြီးဟာဘသူမှားတယ်လဲဘသူမှန်တယ်လဲဆိုတာကိုယနေ့ဆုံးဖြတ်ဖို့ရန်အတွက်ခက်ခဲတဲ့အခြေအနေမျိုးကိုရောက်နေပြီဖခင်ရဲ့နှုတ်ကပတ်တော်ဖခင်ရဲ့ပညာတော်မလို့ဘူးလို့တုံ့တင်နေကြတဲ့ယနေ့ခေတ်ကြီးကာလကြီးထဲမှာအသက်ရှင်သွားလာလှုပ်ရှားနေရတဲ့ခါမှာချစ်တဲ့မိစေပေါင်းတို့သတိတရားထားဖို့ရန်အတွက်အရန်ရည်ကြည့်ပါလေတချို့ကလည်းပဲပညာတော်မရှိဘူးဖျားဖြတ်သိမ်းလိုက်ပြီလို့ဆိုကြပြန်တယ်နော်ဖျားကပညာတော်ကိုဖြတ်သိမ်းတယ်လို့ဘဲကဘာဘဲအဆက်ဆက်မှာဖျားဘလို့မှမကြော်ညာခဲ့ပါဘူးဒါပေမဲ့ဖျားကတော့ရှင်ပညာတော်ကိုဖြတ်သိမ်းလိုက်ပြီဆိုပြီးတော့ယနေ့လူသားတွေကကြော်ညာကြတယ်ချင်းညာနေပြီးတော့လက်ကမောင်းခတ်ပြီးတော့ပြောပြီးတော့ယနေ့စင်ပေါ်ကောင်ပါဆိုလို့ရှင်ထင်းပေါ်သွားတဲ့ပြောနေကြတယ်ဟောနေကြတယ်အဲ့ဒီအဟောပြောတွေကြားထဲမှာဘသူတွေပါနေလဲဆိုတော့လောကရဲ့လူထုတွေကပါဝင်နေကြတယ်နော်ချစ်တဲ့မိတ်ဆွေပေါင်းတို့ဒီနေ့ရှင်းဆောင်လန်းပြနေတဲ့သူတွေကဖခင်ရဲ့ပညာတော်မရှိဘူးဖခင်ဖြတ်သိမ်းလိုက်ပြီလို့ဆိုနေကြတယ်ဖခင်ပညာကတော့ရှင်အသုံးမတည့်ဘူးဆိုပြီးလည်းတချို့ကလည်းပြောနေကြတယ်ဖခင်ရဲ့ပညာတော်ကအသုံးမတည့်ဘူးငါပြောတာမှအသုံးတည့်တယ်လို့ပြောနေကြတာဖြစ်တယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဒီနေ့ဒီအရာတွေတဲမှာလူတွေကဝေခွဲလို့မရတော့ဘူး။နားထောင်ရင်နားထောင်ရင်တရားနောက်ကိုလိုက်ရင်လိုက်ရင်နဲ့လူတွေကဆိုချင်လွဲတဲ့လွဲသွားကြပြီးတော့ငါမှန်တယ်ငါမှန်တယ်ဆိုတဲ့အဲထဲမှရောက်သွားကြပြီ။ချစ်တဲ့မိစေပေါင်းတို့ဒါကြောင့်ယနေ့ဘုရားရဲ့ပညာတော်ကိုစောင့်မှုရတဲ့လည်းမဖြစ်နိုင်ဘူး။ဘုရားရဲ့ပညာတော်ကချုံနှောင်ထားတယ်ငါတို့တို့အခက်ခဲတယ်ငါတို့တို့ခဲကြီးအောင်လှုပ်ထားတဲ့အတွက်ကြောင့်အဲ့ဒါဆိုချင်ငါတို့စောင့်မှုရတဲ့လည်းလုံးဝမဖြစ်နိုင်ဘူးဆိုပြီးတော့ပြောဟောနေတဲ့သူတွေရှိတယ်မိတ်ဆွေပေါင်းတို့ဒါကြောင့်ဒီအချက်၄ချက်ကိုကြည့်လိုက်တဲ့ခါမှာပညာတော်မလို့တော့ဘူးလို့ဆိုတဲ့သူတွေရှိတယ်ပညာတော်ကိုဖျားဖြတ်သိမ်းလိုက်ပြီလို့ပြောနေတဲ့သူတွေရှိတယ်ပညာတော်ကတော့ရှင်အသုံးမတည့်ဘူးဆိုပြီးတော့ပြောဟောနေတဲ့သူတွေရှိတယ်ဖျားရဲ့ပညာတော်ကိုလည်းစောင့်မှုရံအတွက်မလွယ်ဘူးဆိုပြီးတော့ယနေ့ပြောနေတဲ့သူတွေရှိတယ်အဲ့ဒီအပြောတွေအဟောတွေနောက်မှာလူတွေကတော့ရှင်ရေစုံမျောပြီးတော့လိုက်သွားကြတဲ့ခါမှာဒီနေ့အသင်းတော်တော်တော်များများလမ်းလွဲသွားတယ်ဒီနေ့ဘုရားရဲ့သားသမီးတော်တော်များများတို့ရှင်လုံးဝလုံးဝလမ်းမှန်ဘက်ကိုအမှန်ဘက်ကိုတောင်းမှပြန်ပြီးတော့လှဲ့လာဖို့ရန်အတွက်ခဲရင်သွားကြပြီဘလောက်ပဲတိုက်တွန်းတိုက်တွန်းအမားဘက်မှာပဲလူတွေကတော့ရှင်ပျော်မွေ့နေကြတယ်ဒီနေ့ကိုယ်တိုင်ကအမားဘက်မှာရောက်ပေမဲ့ငါမားနေချောင်းကိုမသိဘူးခုနကလူချင်းလိုပဲမိမိအိမ်မှာရန်ကားသွားတဲ့လူငယ်ကမတရားဘူးသူကငါ့အတွက်ငါ့အိမ်မှာလာပြီးတော့ကောင်းကောင်းကိုစော်ကားသွားတယ်အဲ့တွေ့တော့လုံးဝလုံးဝမကျေနပ်ဘူးဒီနေ့ကိုလုတ်ခဲ့တဲ့ຢာကိုတော့ကိုမားနေတဲ့ဘန်းတော့မသိဘူးကိုတိုင်ကတခါတည်းຢာစိုးရဲ့ตาဖြစ်နေတာကိုကိုသူတော့ပြန်မသိဘူးချစ်တဲ့မိတ်ဆွေပေါင်းတို့ဒီနေ့ကျွန်တော်ရဲ့အသက်တာမှာအရန်ရည်ကြည့်ပါတယ်ဟောရှေနာကတိကျမ်းအ ခန်းကြီး၈ပိုင်းငယ်9မှာလေမျိုးစိတ်ကိုချဲ၍လေပွေစဘာကိုရရကြလိမ့်မယ်။ဒီနေ့ခုနဘုရားရဲ့ပညတ်တော်ကတော့ရှင်မရှိတော့ဘူးဘုရားကတော့ရှင်ဖျက်သိမ်းလိုက်ပြီးပြီးလို့ရှင်ပညတ်တော်ကတော့ရှင်လည်းပဲလုံးဝသုံးမတည့်ဘူးပညတ်တော်ကစောင်းဖို့မလိုဘူးလို့ပြောနေတဲ့သူတွေဟောနေတဲ့သူတွေကြင်ညာနေတဲ့သူတွေလုံးဝသုံးသင်နေတဲ့သူတွေဟာတဲ့ဘာလဲဆိုတော့လေမျိုးစိတ်ချဲနေတဲ့သူတွေဖြစ်တယ်တဲ့နော်မိမိရဲ့နှုတ်နဲ့စပုတ်လေလွင်လိုက်ပြောနေကြတဲ့အတွက်ကြောင့်လေမျိုးစိတ်ကျဲတဲ့အတွက်ကြောင့်အဲ့ဒီရိတ်သိမ်းရမယ့်အရာကလည်းပဲလေပွေစပားကိုရိတ်သိမ်းကြမယ်စပက်ဖြင်းနေဖြစ်ကုန်ပဲတဲ့ဒါကြောင့်အဲ့ဒီသူတွေရဲ့စကားကိုနားထောင်ပြီးကျွန်တော်လည်းအမားဘက်မှာရက်နေပဲဆိုကျွန်တော်တို့အားလုံးကလည်းပဲစပက်ဖြင်းနေဖြစ်သွားမယ်လေလာရမှာအကုန်ပါသွားမယ်ဘယ်မှာသွားရိတ်မလဲဒါကြောင့်ဒီနေ့ချစ်တဲ့မိတ်ဆွေပေါင်းတို့အားပေးခြင်းနဲ့ဘယ်သူကမားလဲဘယ်သူကမှန်လဲဆိုတာဘယ်လိုဆုံးဖြတ်နိုင်မလဲဥပဒေစံထားတာမရှိဘူးဆိုရင်ကျွန်တော်တို့ဟာဆိုရှင်လူကောင်းတွေလို့ပဲကိုယ့်ကိုယ်သူထင်နေကြမယ်။ဘုရားသခင်ရဲ့ဥပဒေစံထားတာမရှိဘူးဆိုရင်ယနေ့ကျွန်တော်အားလုံးကငါလောက်ထားငါမှန်တယ်ငါဟာလူကောင်းပဲလို့ကိုယ့်ကိုယ်သူထင်နေကြမှာဖြစ်တယ်။ဒီတော့ကြောင့်နှုတ်ကပတ်တော်တမန်ကျမ်းစာကတုတ်တန်ကျမ်းခန်းကြီး16အပိုင်းငယ်25မှာလူထင်သည့်တိုင်မှန်သောလက္ခဏာရှိတော်လဲအစုံ၌သေခြင်းတို့ပို့တော်လမ်းတစ်မျိုးရှိ၏။ဒီနေ့ကိုထင်တဲ့အတိုင်းကိုထင်ရာဆိုင်းပြီးတော့ကျွန်တော်တို့လှုပ်ဆောင်ဖို့မဟုတ်ဘူးချစ်တဲ့မိတ်ဆွေပေါင်းတို့ကျွန်တော်တို့အားလုံးကဘုရားသခင်ရဲ့နှုတ်ကပတ်တော်အတိုင်းဒီတိုင်းဆိုဒီတိုင်းလိုက်ရှောက်ဖို့ဒီတိုင်းဆိုဒီတိုင်းသွန်သင်ဖို့ရန်အတွက်ကဘုရားသခင်ရဲ့ညွန်ကြားချက်ဖြစ်တယ်။ဘုရားရဲ့ညွန်ကြားချက်ကိုကျွန်တော်ကမလိုက်ရှောက်ဖ ೇನೆ လူရဲ့ညွန်ကြားချက်နောက်ကိုလိုက်မိမယ်ဆိုရင်တော့လူထင်သိတိုင်းမှန်သောလက္ခဏာရှိတော်လည်းပဲအစုံနိုင်သိခြင်းလန်တလန်မရှိတဲ့ချစ်တဲ့မိစေပေါင်းတို့ကျွန်တော်တို့မားတဲ့လမ်းကိုလက်ဆက်လိုက်နေမယ်ဆိုရင်ကျွန်တော်တို့ရဲ့လမ်းဆုံးကချစ်တဲ့မိစေပေါင်းတို့လုံးဝတော့မလှပါဘူးသိချင်းတယ်ပဲအဆုံးသတ်သွားမယ်ဆိုတာကိုဒီနေ့ကျွန်တော်တို့တွေ့ရမှာဖြစ်တယ်ချစ်တဲ့မိစေပေါင်းတို့ဒါကြောင့်အမှားအမှန်ကြားထဲမှာကျွန်တော်တွေအားလုံးကျင်လည်နေရတဲ့ဒီနေ့လောကရန်တရားကြီးထဲမှာကျွန်တော်အားလုံးရဲ့အသက်တာကိုစံချိန်ထိုးပြီးတော့ကျွန်တော်အားလုံးကတို့ရှင်အသက်ရှင်နိုင်ဖို့ရန်အတွက်အဓိကဘုရားသခင်ရဲ့နှုတ်ကပတ်တော်ကဘလို့ဖော်ပြတယ်ဘုရားရဲ့အလိုတော်ကဘာလဲဆိုတာကိုဒီနေ့ကျွန်တော်ရဲ့အသက်တာကတို့ရှင်ပြန်လဲပြီးတော့သုံးတက်ပြီးတော့ကျွန်တော်ရဲ့ဘဝတက်တာမှာမတရားမှုတွေကြားတဲ့ကနေမှမတရားတဲ့အရာတွေကိုကျွန်တော်တို့ဒီအားလုံးကမမောတန်တဆွာနဲ့ကျွန်တော်လိုက်ရှောက်ဖို့မဟုတ်ဘဲနဲ့ကျွန်တော်တို့ကတော့ရှင်နှုတ်ကပတ်တော်ကိုပြန်လဲပြီးတော့ချိန်ပြီးမှဘုရားသခင်ရဲ့အမှန်တရားဘက်မှာယက်တည်ပြီးတော့ကျွန်တော်ကတော့ရှင်မမှန်ကန်ကန်နဲ့ဘဝတက်တာကိုရှင်သန်ဖို့ရန်အတွက်ချစ်တဲ့မိတ်ဆွေတို့ကိုအားပေးခြင်းပါတယ်ဒါကြောင့်ဒီနေ့ကျွန်တော်ရဲ့တက်တာမှာတော့ရှင်ဘုရားရဲ့အလိုတော်နဲ့ကိုင်းညီတဲ့အသက်တာနဲ့အသက်ရှင်ကြပြီးတော့ဘုရားသခင်ရဲ့အလိုတော်နဲ့ညီတဲ့ပညတ်တော်ဘုရားသခင်ပေးသနာတော်မူထားသောမေတ္တာတရားရဲ့အောက်မှာဆိုရှင်ကျွန်တော်အားလုံးကလိုက်လျှောက်အသက်ရှင်ပြီးတော့ဘုရားရဲ့ပို့ဆောင်ကောင်းချီးတွေကိုခံစားခြင်းအပြင်အမြဲပျော်ရွှင်ဝမ်းမြောက်ငြိမ်သက်ချမ်းသာခြင်းအပြည့်နဲ့ဘုရားရဲ့ပို့ဆောင်ကောင်းချီးတွေကိုအမြဲခံစားရတဲ့ဓမ္မမိတ်ဆွေများဖြစ်ဖို့ရန်အတွက်ယနေ့ဒီဓမ္မတရားအဖြစ်သင်တို့ကိုတိုက်တွန်းလိုက်တာဖြစ်ပါတယ်ဒီဓမ္မတရားကိုသင်တို့အားလုံးကကြားနေရတဲ့ခါမှာဆိုရှင်ဒီနေ့ကျွန်တော်ရဲ့တက်တာကိုလမ်းလွဲကိုရောက်နေသလားကျွန်တော်တို့ရဲ့ပြိတ္တလုံနေရတဲ့ကျွန်တော်လူထုကဆိုရှင်ဘယ်စင်အောက်မှာဘယ်တရားနာရဲ့အောက်မှာဆိုရှင်တရားရဲ့အောက်မှာကျွန်တော်ကဆိုရှင်ရောက်ရှိနေတယ်ကိုယ့်ကိုယ်သူပြန်လှည့်ပြီးတော့သုံးတက်ပြီးတော့ကျွန်တော်ကဆိုရှင်ဖျားပို့ဆောင်တဲ့အမှန်တရားဘက်ကနေမှာဆိုရှင်ကျွန်တော်အသက်ရှင်သွားလာခြင်းအဖြစ်ကျွန်တော်တို့အားလုံးဒီဘုရားသခင်ရဲ့နိုင်ငံတော်သားဖြစ်ဖြစ်တယ်။ဘုရားရဲ့သားသမီးများဖြစ်တယ်ဆိုတာကိုယနေ့ကျွန်တော်မမေ့ဘဲနဲ့ဘုရားသားသမီးများလှုပ်ဆောင်ရမယ့်အရာနဲ့ဘုရားသားသမီးများအသက်ရှင်ရမယ့်ပုံစံနမူနာအတိုင်းဘဝကိုတည်ဆောက်နိုင်ကြတဲ့ဓမ္မမိတ်ဆွေများအသီးသီးဖြစ်ကြပါစေကြောင်းဆုတောင်းဆန္ဒပြုလိုက်ပါရစေ။ချစ်မိတ်ဆွေများအားလုံးပေါ်ပြန်ပါစေ။
Radio Bengala Khoset the garden the china dancing nice boy your lingjin atan radio yama asha radio the ding dong linya ja ya sibo maisate your lingjin radio bengala che nanne ke ayo le
anatta twae mahoku so de tetta twae ye chi de chain ma ma de na tota sin ba kwe yo lin jin ata radio de ma asha radio mingla concepts the god at the china dasin nai sevo yo lin jin ata radio de ma asha radio ding dong lin ya ja ya sevo mase de yo lin jin radio mingla che nyet ni ge mao yi pyo nya mo
cho tota shin nya shin ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလျက်ရှိပါတယ်ရှင်။တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြ၊တဘာဝတရား၏ဆရာဝန်ရှိပါ၊ကျမ်းမာခြင်းနှင့်အသက်ရှိခြင်း၊သင်နှင့်သင်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါတယ်ရှင်။တင်ဒန်းအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်။ဖြစ်ဆိုပြီးတဲ့သူတိုင်းကိုကွန်ပျူတာချင်းမြင်ပေးမှာဖြစ်ပါရဲ့ရှင်
။တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998316694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းအတန်ကိုအားပေးနေတယ်သောတာရှင်များရှင်။မျော်လင့်ခြင်းအတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 4648ကိုဆက်သွယ်နိုင်ပါတယ်ရှင်။တော်တာရှင်များရှင်။ KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
်။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပေါ်မှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုယ်စိတ်နှပြချမ်းမွှေးလန်းကြပါစေ။ ယေရှုတင်ပါတယ်ခင်ဗျာ။